American ပြည်ထောင်စု Tennessee ပြည်နယ် Memphis မြို့မှာအသက်29နှစ်အရွယ် Tyree Nichols ကိုသေလောက်အောင်လို့ရဲအယားရှိ5ယောက်ဝိုင်းရိုက်နေတဲ့ဗီဒီယိုပုံတွေကို Memphis မြို့ရဲဌာနကတောက်ကြနေနောက်မိုင်းကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာရဲတွေရဲ့လက်ဆက်တဲ့လုပ်ရအပေါ်စန့်ကျင်ဆန္ဒပြပွဲတွေမြို့တချို့မှာရှိခဲ့ပါတယ်။ရဲတွေရဲ့ကိုမှတပ်ဆင်ထားတဲ့ဗီဒီယိုကင်မရာမှတ်တမ်းပုံတွေအရရဲတွေက3မိနစ်ကြာအောင်လို့ရဲရဲဆက်ဆက်ရိုက်နိုင်နေတာကိုတွေ့ရပါတယ်။ရဲ2ယောက်ကလဲကျနေတဲ့ Tyree Nichols ကိုဝိုင်းချုပ်ထားပြီးတော့ခြံနဲ့ရဲ3ယောက်ကထိုးနဲ့ကန်ကြောက်ခဲ့ကြပြီးအ ਨੇ စုံရဲ1ယောက်ကနံပါတ်2နဲ့ရိုက်ခဲ့ပါတယ်။ရဲတွေကိုမှတက်ထားတဲ့ဗီဒီယိုကင်မရာတွေ CCTV ကင်မရာတွေကနေရိုက်ထားတာစုစုပေါင်းတနာရီကြာတဲ့ဗီဒီယိုပုံတွေထဲမှာ Tyree Nichols ကသူ့ရဲ့အမေကိုအော်ဟစ်တောင်းတနေတဲ့အတန်းတွေကိုလည်းကြားရပါတယ်။ဇန်နဝါရီလ9ရက်နေ့တုန်းကရဲတွေရဲ့ရိုက်နှက်မှုခံခဲ့ရပြီးတဲ့နောက်သူဟာ3ရက်အကြာဆေးရုံမှာသေဆုံးခဲ့ပါတယ်။အဲ့ဒီဗီဒီယိုပုံတွေကိုရဲကထုတ်ပြန်ခဲ့ပြီးတဲ့နောက် Memphis မြို့အပါအပြင် Washington မြို့ရော Los Angeles New York စတဲ့မြို့တွေမှာရဲတွေရဲ့လုံရအပေါ်ဆန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ရဲတွေရိုက်နှက်နေတဲ့ဗီဒီယိုပုံတွေကြောင့် American ရဲ့ပုံရိပ်ကိုထိခိုက်စေနိုင်တယ်လို့ Tamara Joe Biden ကတောက်ချာနေညာကအခုလိုပြောကြားခဲ့ပါတယ်
။ What's at stake is first of all innocent people lives number 1 number 2
ပထမဆုံးအန်ဒီယကတော့အပြစ်မဲ့ပြည်သူတွေရဲ့အသက်တွေဖြစ်ပါတယ်ဒုတိယအနေနဲ့ကတော့အမေရိကန်ရဲ့ပုံရိပ်ဖြစ်ပါတယ်အမေရိကန်ဟာတရားဥပဒေစိုးမိုးမှုရှိတဲ့နိုင်ငံလို့ကျွန်တော်တို့ပြောနေတာဟာတကယ်ဟုတ်ရဲ့လားဆိုတော့နိုင်ငံရဲ့ပုံရိပ်ကိုထိခိုက်စေနိုင်ပါတယ်ငြိမ်းချမ်းချမ်းဆန္ဒပြမှုနဲ့အမှန်အမှားကိုတရားရုံးတွေကအဆုံးဖြတ်ပေးစေတဲ့နိုင်ငံဟုတ်ရဲ့လားဆိုတော့ပုံရိပ်ကိုထိခိုက်စေနိုင်တယ်လို့သမ္မတဂျိုးဘိုင်ဒန်ပြောကြားခဲ့တာပါ Tyree Nichols ရဲ့မိခင်ကိုလည်းသူဆက်သွယ်ပြီးတော့စိတ်မကောင်းစကားပြောကြားခဲ့တယ်လို့သမ္မတကပြောပါတယ်Tyree Nichols ကိုဖမ်းဆီးထိုးချိတ်ခဲ့တဲ့ရဲ9ယောက်လုံးကတော့လူမဲတွေဖြစ်ပြီးတော့သူ့အပေါ်လူသေးစင်မှုပုံမှန်နဲ့အမှုဖွင့်ထားပါတယ်ရဲတွေနိုင်တဲ့စီးနေလုံးနေတာဗီဒီယိုတွေကြောင့်နိုင်ငံတော်ဆန္ဒပြမှုတွေဖြစ်လာနိုင်တာမို့မြို့အနာပိုင်းတွေကြိုတင်ပြင်ဆင်မှုတွေလည်းလှုပ်ထားကြပါတယ်ဆန္ဒပြသူတွေအနေနဲ့ငြင်းငြင်းချမ်းချမ်းဆန္ဒပြဖို့အတွက် Tyree Nichols ရဲ့မိသားစုဝင်တွေကပန်ကြားထားကြပါတယ်ရှင်